ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသူ့အဆိုကမ္ဘာပေါ်မှာဖိနှိပ်ညှဉ်းပန်းမှုအခံရဆုံးလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေကိုဖိလစ်ပိုင်နိုင်ငံအနေနဲ့ဒုက္ခသည်အဖြစ်လက်ခံသွားမယ်လို့85ကြိမ်မြောက်ကုလသမဂ္ဂအထူးထူးညီလာခံမှာဒေသစံတော်ချုပ်ဗုဒ္ဓဦးမနက်ကထုတ်လွှင့်တဲ့သူ့ရဲ့ဗီဒီယိုသတင်းစကားတွေထည့်သွင်းပြောကြားသွားပါတယ်။ဒုက္ခသည်တွေကိုကူညီတာဟာနိုင်ငံအချင်းချင်းကြားတောင်းဝန်ယူမှုကိုမျှဝေယူခြင်းဖြစ်တယ်လို့သမ္မတဒူတာတီးကပြောကြားလိုက်ပြီးဒုက္ခပင်လယ်ဝေနေသူတွေအတွက်ဖိလစ်ပိုင်နိုင်ငံကတကားဖွင့်လက်ခံသွားဖို့ဆုံးဖြတ်ထားကြောင်းလည်းသူကထပ်လောင်းပြောပါတယ်။ပြည်ပခန့်တွေဖိနှိပ်အနှံ့ကျင့်ခံရမှုတွေနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်နေရဆွန့်ခွာထွက်ပြေးလာရတဲ့ဒုက္ခရောက်ဆုံးသူတွေကိုကူညီပေးခြင်းဟာနိုင်ငံတွေကြားမှာရှိတဲ့တောင်းဝန်ယူမှုအပိုင်းကိုမျှဝေယူခြင်းသာဖြစ်တယ်လို့ဒူတာတီးကရှင်းပြပါတယ်။ရိုဟင်ဂျာတွေလိုကိုယ့်တွေသားကနေထွက်ပြေးလာကြပြီးလုံခြုံမှုရှာကြသူတွေအတွက်ဖိလစ်ပိုင်ဟာအမြဲတကားဖွင့်တာကြောင့်သူကအချိန်ချင်းပြောခဲ့တယ်လို့ဒူတာတီးကဆိုပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်။အတိတ်သမိုင်းမှာလည်းဖိလစ်ပိုင်ဟာဒုက္ခသည်တွေကိုလက်ခံခဲ့ဘူးပြီးရုရှား၊ဗီယက်နမ်၊ဂျူးနဲ့အီရန်နိုင်ငံကထွက်ပြေးလာသူတွေကိုလက်ခံခဲ့ဘူးကြောင်းဒူတာတီးကမေကွန်းထဲမှာဂုဏ်ယူပြောဆိုသွားပါတယ်ခင်ဗျာ။